နိုင်ငံအိမ်သတင်းပေးပို့ထားတာပါစစ်အာဏာသိမ်းမှုဆန့်ကျင်တဲ့အာဏာဖီဆန်ရေး CDM လှုပ်ရှားမှုတွေတက္ကသိုလ်ဆရာဆရာမတချို့ပါဝင်နေကြချိန်မှာ CDM မလုပ်တဲ့ဆရာဆရာမတွေကိုယာရုတိုးတာတာဝန်ပြောင်းရွှေ့တာတွေကိုအာဏာသိမ်းနှဆကစစ်ကောင်စီကလုပ်နေပါတယ်မြန်မာတိုင်းနိုင်ငံလုံးမှာရှိတဲ့တက္ကသိုလ်နဲ့ကောလိပ်ပေါင်း130ကျော်ကိုမေလ3ရက်မှာပြန်ဖွင့်နိုင်မှာမို့ဆရာဆရာမတွေအလုပ်ခွင့်ပြန်ဝင်ကြဖို့ပညာရေးဝန်ကြီးဌာနကကြေညာထားပါတယ်ရန်ကုန်ကလာတဲ့ဒီသတင်းအပြည့်အစုံကိုတော့ကျွန်တော်ရဲမွန်ကပဲဆက်ပြီးပြောပြပေးမှာပါ။လာမယ့်မေလ9ရက်နေ့ကစပြီးတက္ကသိုလ်နောက်ဆုံးနှစ်နဲ့မဟာဝိဇာတန်းတန်တန်းတွေကိုပြန်ဖွင့်မယ်လို့ NASA ကစစ်ကောင်စီရဲ့ပညာရေးဝန်ကြီးဌာနကကြေညာထားပြီးပညာရေးဝန်ထမ်းတွေအနေနဲ့မေလ3ရက်နောက်ဆုံးထားပြီးလုပ်ငန်းခွင်ပြန်ဝင်ကြဖို့နောက်ဆုံးအကြိမ်တတိပေးထားပါတယ်။စစ်အာဏာသိမ်းခဲ့ပြီးနောက်ဆရာဆရာမတော်တော်များများကအကြမ်းမဖက်အာဏာဖီဆန်နဲ့ CDM လှုပ်ရှားမှုမှာပါဝင်ခဲ့ကြပါတယ်။အဲ့ဒီဆရာဆရာမတွေကိုဖိအားပေးချင်းချောက်မှုတွေရှိနေပေမဲ့အစ်မင်းပညာရေးကဝန်ထမ်းတတော်များများကတော့အလုပ်ပြန်မစင်းဖို့ဆုံးဖြတ်ထားကြောင်းမြန်မာနိုင်ငံလုံးဆိုင်ရာတက္ကသိုလ်ဆရာများတမကကဒေါက်တာဒေါ်နှင်းနှင်းအောင်က VOA ကိုပြောပါတယ်
။သူတို့ကခေါ်နေတဲ့ကြည့်ထားတဲ့လောက်ကတော့ဒီကတက္ကသိုလ်ဆရာအတိုင်းဝိုင်းကတော့နော် 85% လောက်ထိကြတော့ဘုံကတော့မှာမဟုတ်ဘူးသူတို့ခေါ်လဲ။ပုံမှန်ဒီဆရာဆရာမတွေကတော့အလုပ်ထုတ်ဖြစ်လဲဒီမဆိုင်ဘူး။အဲ့ဒီတို့ကြတော့လေမိသားစုအခြေအနေကပုံပြန်စဉ်းစားတဲ့လူတွေလည်းရှိတယ်လို့တော့ကြားရပေါ့နော်။ဒီစီရင်စရာကတော့တုံ့ပြန်နေရမှာပဲအဖြစ်ပေါ်မှာပါ
။ပေါင်ပေါက်ကယာရုကနေဒုတိယပေါင်ပေါက်ကချုပ်ယာရုရှောက်ထားသူတွေကအယောက်80ကိုအခုလကုန်မှလူတွေအကဲဖြတ်ဖို့အစိမ့်မြင့်ပညာရေးဦးစီးဌာနကခေါ်ယူထားပါတယ်။ဒီရပိုင်းထဲမှာလည်းယာရုအသွင်းနဲ့အပြောင်းအရွှေ့တွေကိုဇက်တိုက်လှုပ်ဆောင်နေပါတယ်။အခုနှစ်ဇန်နဝါရီလအတွင်းမှာတက္ကသိုလ်ဆရာဆရာမတွေရဲ့ယာရုအသွင်းနဲ့အပြောင်းအရွှေ့တွေကိုလှုပ်ထားပြီးဖြစ်လို့အခုအပြောင်းရွှေ့ဟာရိုးသားမှုမရှိကြောင်းဒေါက်တာဒေါ်နှင်းနှင်းအောင်ကဆက်ပြီးပြောပါတယ
်။ဒါပုံမှန်လုပ်တဲ့အနေအထားမျိုးမဟုတ်တော့ဘူး။ဒီတစ်ခေါက်လုပ်တာအဲ့ဒါတော့နော်။ဒီ GDN လုပ်တဲ့ပုံစံမျိုးကိုချင်းချောက်ဖို့အတွက်ဆက်ပြီးတော့တစ်ခါတစ်ခါချွေဖို့ပေါ့နော်။အဲ့တော့ဒီ GDN လုပ်တဲ့လူတွေလည်းလို့လုပ်သွားလဲပြီးမဆိုင်ဘူး။ဟိုငါတို့ကအခြားအဆိုးကြချည်ရဲဆိုတဲ့ပုံစံမျိုးနဲ့ဒီဘက်မှာယာရုမတ်တဲ့လူတွေအရင်တွေ့ပေးလိုက်တယ်။ဒီလိုမျိုးရော့သွားတဲ့လူတွေနေရာရှိနေသူတို့အသာထုတ်ချက်ရှိတယ်ဆိုတဲ့ပုံစံကိုချိုးဖို့အတွက်ဒီလိုလုပ်နေတယ်လို့အကြံဉာဏ်ပြောလို့ရပါတယ
်။လက်ရှိမှာ905ကာကြီးနဲ့ဖန်ဝရန်ထုတ်ခံနိုင်ရတဲ့တက္ကသိုလ်ဆရာဆရာမ30ကျော်ရှိပြီးတာဝန်ကယာယီရက်ဆိုင်ခံနိုင်ရတဲ့သူကတော့200ကျော်ရှိပါတယ်။စေအုပ်ချုပ်ရေးကောင်စီလက်အောက်မှာတာဝန်မထမ်းဆောင်ပဲနေဖို့ပညာရေးဝန်ထမ်းအများစုကဆုံးဖြတ်ထားတယ်လို့စစ်ကောင်စီဘက်ကလည်းတက္ကသိုလ်အသီးသီးကဆရာဆရာမတွေကိုအပြောင်းအရွှေ့တွေဇက်တိုက်လုပ်လာပါတယ်။အခုလိုအပြောင်းရွှေ့တွေကအကြောင်းသားတွေကြောင်းပြန်တက်အောင်လှုပ်တဲ့နီးလန်းတစ်ခုဖြစ်နေကြောင်းလာရှုတက္ကသိုလ်ယူပါပေရာဌာနကကတိကဒေါက်တာထွန်းထွန်းနိုင်ကတော့မြင်ပါတယ်
။ကြောင်းသားကြောင်းတွေကသူတို့ဆရာဆရာမတွေကိုဆိုရှယ်ပနိရှမန့်တွေပေါ့ဆဲကစကားကရှိတယ်။အရှိတော့ကြောင်းပြန်ဖွင့်ပြီဆိုလို့ရှိရင်ဒီကြောင်းသားကြောင်းသူတွေကကြောင်းပြန်တက်ချင်တယ်ဆိုတော့ငါတို့ဆဲကစကားရှိတယ်သူဆရာဆရာမတွေ။အဲ့ဒီတော့ဆိုတယ်တက္ကသိုလ်တက္ကသိုလ်တွေတယောက်လာလိုက်မယ်အဲ့ဒါသူဆဲကလူမောတဲ့သူကကြောင်းသားကြောင်းသူကကြောင်းလာတယ်မယ်။ပုံမကားကြောင်းလည်းအသိပြနေရမယ်ကြောင်းပြန်ဖွင့်ဒီကဘာမကကြိုးရသိပြရမယ်စီမံဘဏ္ဍာဌာနမှုလည်းသိပြရမယ်သင်္ကန်းရထားမှုလည်းသိပြရမယ်အဲလိုသဘောမျိုးအဲကြောင်းရှိလို့ကျွန်တော်တို့သုံးသပ်တယ
်ဆရာဆရာမတွေအနေနဲ့အာနာဖီဆန်နဲ့ CDM လှုပ်ရှားမှုမှာမပါဖို့နိုင်ငံဝင်နဲ့စီမင်းတွေကိုခြေပုံဖို့စီကန်ထက်ပြီးဖောက်ပြန်ရင်အေးအေးယူသွားမယ်လို့တက္ကသိုလ်အချို့ကဖိအားပေးနေပါတယ်မန္တလေးမြို့မှာတော့တက္ကသိုလ်ကျောင်းသားများတက်မကကဥဆောင်ပြီးကျောင်းပြန်မတက်ရေးလှုံ့ဆော်တဲ့လှုပ်ရှားမှုတွေကြဲကြဲပြန့်ပြန့်လှုပ်လာနေပါတယ်2019-2020ပညာသင်နှစ်စည်ရင်အရာဆိုရင်ဝိဇ္ဇာသိပ္ပံတက္ကသိုလ်48ခုမှာကျောင်းသား3,200ကျော်ဤပညာနဲ့ကွန်ပျူတာတက္ကသိုလ်တွေမှာ9,800ကျော်ပညာရေးဒီဂရီကောလိပ်25ခုမှာ1,800ကျော်ရှိပြီးဝိဇ္ဇာသိပ္ပံတက္ကသိုလ်38ခုမှာအဝေးသင်တက်နေတဲ့ကျောင်းသားကတော့6,200ကျော်ရှိပါတယ်ပညာသင်နှစ်အသီးသီးမှာတက်ရောက်နေတဲ့တက္ကသိုလ်ကျောင်းသားအားလုံးပေါင်းကတော့10,000ကျော်ရှိတယ်လို့လက်ရှိပညာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ